ဒီကနေ့ဧပြီလ16ရက်မြမရိုးရာမဟာအတာရေသပင်ပွဲနောက်ဆုံးနေ့တကြံအတက်နေ့မှာတကြံတန်ချက်အဖွဲ့၃ဘွဲ့ကိုစဉ်စားမတင်ထားတဲ့အတွက်ဆိုပြီးတကြံမန်းတပ်တွေမှာမြို့နယ်ထွေထွေအုပ်ချုပ်ရေးမှုတွေကလိုက်လံပိတ်ပင်နေတယ်လို့အပိတ်ပင်ခံလိုက်ရတဲ့အိုးဝေအတန်တန်ချက်အဖွဲ့ကပြောပါတယ်။အိုးဝေအတန်ဒေါင်းတို့မျိုးဆက်နဲ့တို့အတန်ဆိုတဲ့ကျောင်းသားတမကကကျောင်းသားလူငယ်တွေနဲ့အလုတ်သမားတမကအဖွဲ့ကဦးစီးတဲ့တန်ချက်အဖွဲ့၃ဘွဲ့ကိုပိတ်ပင်လိုက်တာဖြစ်ပါတယ်။တာတကြံပွဲကိုပျော်ရွှင်စွာရေပက်ကစားကြသလိုရင်းအကနဲ့တန်ချက်အဖွဲ့တွေရဲ့လှည့်လည်ဖြိုပြမှုတွေဆိုတာဟာလည်းတကြံရိုးရာအစဉ်လာတစ်ခုဖြစ်တဲ့အကြောင်းအသေးစိတ်ကိုမဆုမောင်ကပြောပြမှာပါရှင
်။တကြံအတက်နေ့မှာလိုက်လံဖြိုပြဖို့စီစဉ်ထားတဲ့မနက်တွေမှာတန်ချက်ထိုးခွင့်စင်စာခွင့်ပြုချက်ရမထားတဲ့တန်ချက်အဖွဲ့တွေကိုအဓိကပိတ်ပင်တာဆိုပြီးတော့မြို့နယ်အထွေထွေအုပ်ချုပ်ရေးမှုတွေကအကြောင်းပြချက်နဲ့လိုက်ပိတ်ခံရတဲ့တန်ချက်အဖွဲ့တွေကတော့အိုးအေပညာရေးနဲ့လူငယ်ရေးရာကစီစဉ်တင်ဆက်တဲ့ကျောင်းသားလူငယ်တွေရဲ့အိုးဝေအတန်တန်ချက်အဖွဲ့ဗမာနိုင်ငံလုံးဆိုင်ရာအလုသမားတမကအဖွဲ့ချုပ်ရဲ့ဒုအတန်တန်ချက်အဖွဲ့နဲ့တက္ကသိုလ်ကျောင်းသူကျောင်းသားတွေတင်ဆက်တဲ့ဒေါင်းတို့မျိုးဆက်တန်ချက်အဖွဲ့ဖြစ်ပါတယ်။အခုလိုမျိုးမနက်ဒီမှာတန်ချက်ထိုးခွင့်ပိတ်ပင်ခံလိုက်ရပေမဲ့လို့ဒီကနေ့ကြံအတက်နေညနေခင်းမှာတော့အပိတ်ခံရတဲ့တန်ချက်အသင်းတွေဖြစ်တဲ့ဒေါင်းတို့မျိုးဆက်အိုးဝေတန်ဒုအတန်တန်ချက်၃ဘွဲ့ပေါင်းပြီးတော့ရန်ကုန်မြို့တူဝနာအကစားခွင့်ရှိမှာဖြောပြေးတင်ဆက်ခဲ့ကြပါတယ
်။
အခုလိုမျိုးစုပေါင်းပြီးတော့တန်ချက်ဖြောပြေးနေကြချိန်မှာပဲအိုးဝေအတန်တန်ချက်အဖွဲ့ရဲ့ခေါင်းဆောင်ကိုမင်းသွေးတစ်ကိုဒီလိုမျိုးတန်ချက်အဖွဲ့တွေကိုတကြံမန်းနဲ့တင်မှာဖြောပြေးခွင့်မရအောင်ဘသူတွေကပိတ်ပါတယ်လဲ။ဘာကြောင့်ပိတ်ခံရပါတယ်လဲလို့ဆက်သွယ်မေးမြန်းတဲ့အခါမှာသူကအခုလိုစဖြေပါတယ်
။အော်ကြည်ရင်းရလာပိတ်ပင်တာပါ။ဆိုးနဲ့ရဲတွေနဲ့လာပိတ်ပင်တာပေါ့။ဟိုကျွန်တော်တို့တန်ချက်ဖွဲ့ဘယ်လိုသူတို့အကြောင်းကြားချက်ကတော့စင်စာမတင်တာလို့ပြောပါ။ဒါပေမဲ့စင်စာမတင်တဲ့တန်ချက်ဖွဲ့တွေအများကြီးရှိတဲ့အထက်မှာပါဒီတောင်းနေမျိုးကရဲကျွန်တော်တို့အိုးတွေလည်းနောက်ဒုအတန်ရဲ့အဲ့ဒါဒီသုံးဘက်ကိုပဲလာပိတ်တာပါ။ကျွန်တော်တို့ကတော့ဒီတန်ချက်စိတ်တော့ဆိုတာကဒုရရင်ကျင်းမှုလို့ရတော့လွတ်လွတ်လပ်ပုံနေအစိုးရဟိုထုတ်သူတွေကဝေဖန်တာဖြစ်နေ။နောက်ပြီးတော့ဒီမိုကရေစီနိုင်ငံလို့ပြောနေကြတဲ့အချိန်မှာကျွန်တော်တို့ဒီလိုမျိုးဟိုဒီမိုကရေစီအခြေခံသဘောထားကိုထိခိုက်စေတဲ့ဟိုပြည်ရဲ့အခြေခံထိခိုက်စေတဲ့ဥပဒေတွေတွေနဲ့ပုံပြန်ပြီးတော့လောက်တာမျိုးကျွန်တော်တို့သဘောမကျဘူး။ဒါဒီမိုကရေစီစနစ်မှာအခြေခံတန်ဖိုးတွေရုတ်ရော့နေတယ်။သူတို့ရဲ့မှတ်ကြောက်တန်ဖိုးတွေရုတ်ရော့နေတယ်လို့မြင်နေတော့ဆက်စပ်ကထုတ်တဲ့ထိခိုက်ချက်တွေမှာဟာထားတဲ့ဒီလိုကြီးပါလာရေးဒီလိုဖြစ်စေဖို့အတွက်တို့ဆိုင်ဆိုင်ချီလို့ညီညီပြုဖွဲ့ဖို့အတွက်တို့အဲဒီပုဂ္ဂိုလ်တရားသူတယောက်ကိုဥတီချက်ထားပြီးပုဂ္ဂိုလ်ကြီးကတိုက်ခိုက်တဲ့စိတ်ဆာသကလုံးလို့ဘာတစ်ခုမှမပါပါဘူး။ဒါကြောင့်ကျွန်တော်တို့တင်ပြမလို့ကျွန်တော်တို့ဒါနားလည်ပြီးသားဖြစ်တော့မတင်ဘူး။ကျွန်တော်တို့တဲ့ရဲ့ဒီမှာတိုင်းပြည်မှာခံစားနေရတဲ့အမှန်တရားတွေကိုပဲကျွန်တော်တို့ကရေးထားတာဖြစ်တယ်။ဒီအမှန်တရားတွေကိုနားမထောင်နိုင်ဘူးဆိုရင်တော့ပါးနေလို့ပဲဖြစ်ပါလိမ့်မယ်။
ဒီဒေါန်ဆန်းစုကြည်ဦးဆောင်တဲ့အစိုးရလက်ထက်မှာပေါ့နော်ဒီလိုမျိုးဟိုတန်ချက်တွေကိုပိတ်ပင်တဲ့အနေအထားပေါ်မှာသက်ဆိုင်တဲ့တာဝန်ရှိတဲ့သူတွေဘာများသတင်းစကားပါကြင်တာရှိပါလဲ
ကျွန်တော်တို့အနေနဲ့စစ်တပ်နဲ့ဆွဲပြီးတော့ NLD အစိုးရကိုသိခါကြတာမျိုးကျွန်တော်တို့မဖြစ်စေချင်ပါဘူးဒါကျွန်တော်တို့ဒီကအမှန်တရားပဲတခြားလူတွေလူလက်တွဲပြီးတော့အာဒါဂျီကနေတိုက်ပွဲဝင်ရတယ်ဆိုရဖြစ်လာပြီးတော့မှပြည်သူတွေကမေတ္တာဖြတ်သွားမှာကိုကျွန်တော်တို့မလူလားပါဘူးအုပ်ချုပ်သူဆိုရဆိုတာပြည်သူနဲ့ပဲကြီးသက်တာကောင်းပါတယ်အစားခွေနည်းနည်းစက်နေတာစက်တဲ့နည်းစက်နေတာမျိုးတွေသူအနေနဲ့စိတ်ကကြောက်ဖို့ပဲရှိတယ်လို့ကျွန်တော်ဆိုရအောင်ဒေနာစကားပြောချင်ပါတယ်ဆိုတာဒါတွေကလည်းကျွန်တော်တန်ချက်ထဲမှာထည့်ပြီးတော့စက်ဆူထားပြီးသားပါ
မြမရိုးရအတာတကြံပွဲတော်နဲ့တန်ချက်ထိုးတဲ့အလေထားကတော့ရိုးရအစင်လားတရက်ဖြစ်ခဲ့ပြီးတော့အရင်အာနာရှင်တွေခေတ်တုန်းကပြည်သူတွေရဲ့လက်တွေဘွားကိုထင်ဟပ်တဲ့တကြံတန်ချက်ထိုးခွင့်ပိတ်ပင်ခံခဲ့ရတာရှိတယ်လို့တန်ချက်စာသားတွေကိုစံစာကြိုတင်ရတာတွေလည်းရှိပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ဦးဆောင်တဲ့အရသာအစိုးရလက်ထက်ပြည်သူတွေရဲ့ဆန္ဒနိုင်ငံရဲ့လက်တွေအခြေအနေပြည်သူတွေရဲ့လက်တွေဘွားကိုထင်ဟပ်စေမဲ့တကြံတန်ချက်တွေစံစာကင်းလွတ်ခွင့်ရမယ်လို့မျှော်လင့်ခဲ့ကြပေမဲ့လို့တကြံအတက်နေမှာပဲအာနာပိုင်းတွေဘက်ကတန်ချက်ထိုးခွင့်ကိုလိုက်လံပိတ်ပင်တားဆီးခဲ့တယ်လို့တကြံတန်ချက်အဖွဲ့ကြီးကပြောပါတယ်ရှင်
မဆုမဆုံဆန်းတင်ပြခဲ့တာပါရှင်